စကိုင်းတိုင်းဒေသကြီးနာဂဒေသနန်းညွမြို့နယ်ရှန်ဟဲနှုတ်ညိုအုပ်စုရှန်ဟဲပေါ်ကွန်ကျေးရွာတွေမှာကလေးငယ်လေးတွေဖြားနာပြီးတော့ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ10ရက်နေ့အထိသတင်းနှစ်ပတ်အတွင်းမှာတော့အသက်10နှစ်အောက်ကလေးငယ်5ဦးသေဆုံးခဲ့ပါတယ်။အခြေအနေအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းနာဂဒေသနန်းညွမြို့နယ်အတွင်းမှာကလေးလူကြီးတွေအတော်များများဖြားနာနေကြပြီးအဲ့ဒီထဲကအသက်10နှစ်အောက်ကလေးတွေဟာဖြားနာပြီးသေဆုံးတာ5ဦးရှိပြီဖြစ်တဲ့အကြောင်းနိုင်ရုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိမ်းမောင်ကပြောပြပါဗျာ။
ကျွန်တော်တို့ပြီးရတဲ့ဆေးရည်နဲ့ရတာတော့ဒါအားလုံးစုပေါင်း9ယောက်ပေါ့နော်။9ယောက်ထင်းမှာ9ယောက်ထင်းမှာဆေးနည်းအောက်ကလေးတွေပဲဖြစ်တာများတယ်။လက္ခဏာတွေကတော့သူတို့ဒီဖြားတဲ့ကလေးတွေကိုကျွန်တော်ကိုယ်တိုင်နေကြည့်တယ်။နေကြည့်တဲ့အခါမှာပထမအဆုံးကတော့သူတို့ကိုပူလာတယ်ပေါ့နော်။ကိုပူလာပြီးပြီဆိုရင်အဲ့ဒီဟိုရက်မထားဘဲနဲ့ပေါ့နော်။အဲ့ဒီပူရနေနိုင်ဖဲတင်းမှာပဲသူတို့ကဒီနှာခေါင်းနဲ့တွေးနေယူတယ်။တွေးနေယူပြီးပြီဆိုရင်သူတို့တစ်ခုလုံးကိုက်ခဲပြီးတော့မှအဲ့လိုမျိုးဖျားတယ်။ဟိုပြီးတော့ချောင်းဆူးလာတယ်။ချောင်းဆူးပြီးတော့မှချောင်းဆူးလို့ဆိုဒီအသက်ရှူကျက်လာတာပေါ့နော်။အဲ့လိုမျိုးအနေထားခံစားရတယ်လို့ကျွန်တော်တို့ကိုအဲ့လိုပြောပြပါတယ်ဗျ။အခုဆုံးသွားတဲ့ကလေးတွေကတော်တော်များများကဒီလအသာနစ်သားအွေလေးတွေဖြစ်တဲ့ခါကျတော့သူတို့ကဒီအသက်ရှူလမ်းကြောင်းထဲမှာလုံးဝအသက်ရှူမဝတော့တဲ့အခါမှာဒီမှာပဲအသက်ဆုံးတယ်ဆိုတဲ့ဒီတေဆုံးသွားတဲ့ကလေးတွေရဲ့မိဘတွေကိုကျွန်တော်မေးမြန်းတဲ့အခါသူတို့ကဒီလိုပြောပြပါတယ်ဗ
ျ။ကျေးရွာမှာတော့ဆေးဝါးမပြည့်စုံတဲ့ဆေးပေးကန်းတွေရှိတယ်လို့ဆေးဝါးမလုံလောက်တဲ့အကြောင်းကိုလည်းပြောပြပါတယ်
။ဟုတ်ကဲ့မနေ့ကဆိုရင်ဒီအရန်တော်တော်လေးဖြစ်တဲ့ဒီဆိုင်ရေးပေါ်ကကျေးရွာကိုကျွန်တော်ကိုတိုင်ရောက်ပါတယ်ဗျ။ရောက်တဲ့အခါမှာကျွန်တော်ကိုတိုင်သွားကြည့်တဲ့အချိန်မှာဒီအိမ်တိုင်းကတော့ဟိုကျမတိုင်မှာကျမလာဆိုတော့တရားမရအလိုပဲတမ်းနေပြအားလုံးကတော်တော်များများကရခဲ့လူဦးရေကြေးရမှာရှိတဲ့လူဦးရေရတဝက်ကျော်လောက်ကတော့ဖျားနေကြတာကိုကျွန်တော်တွေ့ရတယ်ပြီးတော့ဒီလိုနည်းနည်းပါးပါးသွားနိုင်လာနေဆိုရင်ကျွန်တော်တို့အဲ့ဒီရွာထဲမှာယာယီစေခန်းတစ်ခုဖွင့်ထားတယ်ဗျအဲ့ဒီမှာဘာရောက်ကူတာပြီးတော့မှလုံးဝဟိုအဲ့လိုမျိုးပေါ့နော်စေခန်းကိုမလာနိုင်တဲ့လူတွေကြတော့ဆရာဝန်ကြီးကျမရေဝန်ထမ်းတွေအနေနဲ့သူတို့ကအိမ်တရားရောက်တော့ကူပေးတာရှိတယ်ဗျ
ကျေးရွာမှာတော့ဆေးဝါးမပြည့်စုံတဲ့ဆေးပေးကန်းတွေရှိတယ်လို့ဆေးဝါးမလုံလောက်တဲ့အကြောင်းကိုလည်းပြောပြပါဗျ။ပြီးခဲ့တဲ့10ရက်ကျော်ကတော့ကလေးတွေတေဆုံးမှုတွေဖြစ်တာကြောင့်ကျန်းမာရေးဝန်ထမ်းတွေကဖြားနာသူတွေကိုသွေးဖောက်ပြီးနေပြည်တော်ကတခွဲခန်းမှာစစ်ထားပေမဲ့သွေးအဖြေအခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ်။ဒါပေမဲ့နှစ်စဉ်နှစ်တိုင်းကလေးတွေတေဆုံးမှုတွေဖြစ်နေပေမဲ့သူတို့နာဂဒေသကကျေးရွာတွေမှာကျန်းမာရေးစောင့်ရှောက်မှုတွေအတွက်ကြိုတင်ကာကွယ်မှုတွေလုပ်တာမရှိသေးဘူးလို့လည်းသူကဆိုပါတယ်။
တိုင်းနဲ့တိုင်းဒီလိုရာတီချင်းခါမှာဖြစ်တယ်ဗျ။ဟုတ်။သူတို့ကတော့ဒီဘယ်လိုပြောမလဲရာတီအလိုက်ဖြစ်တဲ့တုတ်ကွဲလိုပဲသူတို့ဒီလိုပဲအရင်နေ့ကတည်းကတော့အဲ့လိုပဲပြောပါတယ်။ဟုတ်။ပြီးခဲ့တဲ့နေ့မှာကတော့အဓိကတော့ဒီတကားကွင်းဖက်မှာတကားဖက်မှာပေါ့နော်ဖြစ်တဲ့အတွက်ကြောင့်ဒီတကားချေးရွာဖက်မှာကျတော့ကလေးတွေအဲ့လိုမျိုးပဲ3ယောက်4ယောက်အဲ့လိုမျိုးဆုံးလာတယ်တော့ရှိခဲ့ကိုယ်။ကျွန်တော်မျိုးနေမှာတော့ကျွန်တော်မြင်တွေ့ရတလို့ဆိုရင်ဒီလိုမျိုးကြိုတင်ကာကွယ်မှုလုပ်ဆောင်လာတယ်ကတော့မရှိဘူးလို့ပဲပြောလို့ရနေတယ်နည်း။ဟောမင်းတွေ့ရတာမရှိတဲ့ကြောင့်ကျွန်တော်မရှိဘူးလို့ပဲပြောလို့ပါတယ
်။ယောဂလက္ခဏာတွေကတော့ကိုယ်ပူချောင်းဆိုးနှာခေါင်းသွေးယိုအသက်ရှူကျက်ခြင်းဝေဒနာတွေခံစားနေရတယ်လို့တချို့ကတော့ဝမ်းပြဲဝမ်းလျှောတာတွေပါဖြစ်နေတယ်လို့ဆိုပါတယ်။ဖြားနာသူတွေကတော့ကလေးတွေသာမကလူကြီးအရွယ်တွေကအိမ်တိုင်းစိတ်နီးပါကျန်းလာနေကြတယ်လို့လည်းပြောပြပါတယ်အခုခါမှာတော့နန်းရုံပြေုံကကျမကြီးဝန်ထမ်းတွေလာရောက်ဖို့အတွက်အကူအညီတောင်းခံခဲ့တယ်လို့လိုအပ်တဲ့ဆေးဝါးမပြည့်စုံမှုတွေတော့ရှိနေသေးတယ်ဆိုပြီးပြောပြခဲ့ပါတယ်ရှင်